အယုတ်အနောက်တောင်ပိုင်းစီချွန်ပြည်နယ်ချုံချင်းမြို့ကနေယူနန်ပြည်နယ်လင်းချန်းခရိုင်ကိုဖြတ်ပြီးတော့မြန်မာနိုင်ငံမန္တလေးတိုင်းဒီဆက်တွေ့ထားတဲ့ရထားလမ်းတစ်လမ်းကိုဖွင့်လိုက်ပြီးလို့တရုတ်တန်ယုံကထုတ်ပြန်ပါတယ်။ဒါပေမဲ့ကားလမ်းရထားလမ်းပူပေါင်းစနစ်နဲ့တပ်ဖို့မဲလို့လည်းရေးပါတယ်။ဒီလိုကားလမ်းရထားလမ်းတပ်ဖို့စနစ်စတင်မယ်ဆိုပေမဲ့မြန်မာပြည်ရဲ့ရင်းနှီးမြှုပ
သာ2000လောက်ရှိတဲ့ခြုံချင်းလင်းချင်းမြန်မာယထာလမ်းမိုင်းကိုဖွင့်လိုက်ပြီလို့တရုတ်တင်ယုံကအင်္ဂါနေ့မှာထုတ်ပြန်ထားပါတယ်။တကယ်တော့တရုတ်စီချွန်ခရိုင်ကနေထွက်လာမဲ့ကုန်ရထားဟာမြန်မာနိုင်ငံအလဲပိုင်းမန္တလေးအထိကီလိုမီတာ2000ခီးကိုတိုက်ရိုက်မောင်းလာမှာမဟုတ်ပါဘူး။မြန်မာပြည်တွင်းမှာတရုတ်ယထာလမ်းနဲ့ချိတ်ဆက်မဲ့ယထာလမ်းပိုင်းမရှိသေးတဲ့အတွက်ဖြစ်ပါတယ်။ယထာနဲ့တယ်လာတဲ့ကုန်တွေကိုနှစ်နိုင်ငံကြားကချင်းရွှေဟော်နယ်စပ်ဂိတ်မှာမြန်မာကားတွေနဲ့ပြောင်းတယ်ပြီးမှအခွန်ဆောင်ဝင်လာရမှာဖြစ်ပါတယ်။ချင်းရွှေဟော်နယ်စပ်ကုန်တယ်များအတင်းရဲ့တာဝန်ရှိသူဒေါ်နန်းဆိုင်ကအခုလိုပြောပါတယ်
။အဲ့ဒါသူဆိုလို့လားသူလည်းဟိုဒီနေရာမှာကြောက်ကြတဲ့အခါကျတော့လုံးလိုက်တာ။စာချုပ်ကြည့်ဝင်ရထားရဆိုတော့မန္တလေးကြီးရထားလိုက်ရတယ်သူတို့။အမေကတော့ဟိုသူ့ရဲ့စီမံကိန်းကကျတော့ခုနကတည်းကဒီလိုလင်းချမ်းရနေပြီးတော့မန္တလေးကြီးရထားလိုက်စီမံကိန်းရှိတယ်။ဒါမှမဟုတ်အဲ့ဒါအခုအဲ့စီမံကိန်းကိုသူလုပ်နေတာကကျတော့လင်းချမ်းကြည့်ရပြီးသေးတယ်။ဒီအခါကခုနကပစ္စည်းတွေကိုခုနကမစက်မရင်းကြနဲ့အသေးသားလေးနဲ့ကိုယ်နဲ့ညာဘက်နဲ့ချိန်နေထိပ်ရတဲ့အခါကျတော့အဲ့ကိုရင်းနာပေါက်ရင်ဒီမှာဒီရဲဝင်လာတူတူရှင်မှာဒီရဲဆောင်းသိပါပေါ့နော်ချင်းချောက်ဆောင်းသိမှာအခွန်ပါမယ်ဒီလိုရှင်ဒီမှာတော့ဒီရဲကိုဆက်လာမယ်လင်းချမ်းကြည့်တယ်မြေချမ်းလာရရှိတယ်လင်းချမ်းကြည့်ချမ်းလာရပြီးတော့မှာဒီမှာတော့ဒီမှာဒီနန္ဒလေးကိုကားနေနေတယ်အဲ့လိုသွားပါပါရှင
်တရုတ်နယ်စပ်ကနေမြန်မာပြည်တဲကိုဝင်မဲ့ရထားလမ်းနဲ့ဥမင်လှန်ကောင်းတချို့တိဆောက်နေတာကိုတော့တရုတ်အစိုးရကဆက်လုပ်နေပါတယ်ဒါပေမဲ့မပြီးတတ်သေးဘူးလို့နယ်စပ်ကုန်တွေက VOA ကိုပြောပါတယ်ကုန်စည်ကူးတန်းရောင်းဝယ်မဲ့ဒီရထားလမ်းပိုင်းဟာဒေသတွင်ပူပေါင်းဆောင်ရွက်မှု RCEP ကိုပံ့ပိုးပေးနိုင်တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေကြားကတရုတ်ယင်းနှိမ့်နှံမှုတွေဆက်လုပ်မဲ့ကိစ္စကိုမေးခွန်းထုတ်နေကြပါရယ်။လုံခြုံရေးအခြေအနေကြောင့်တရုတ်ဘက်ကယင်းနှိမ့်နှံမှုတွေပြန်ဆနိုင်မယ်လို့မထင်ကြောင်းနိုင်ငံရေးလှိပ်လှသူဦးရဲထွန်းကပြောပါရယ်။
တို့ကတော့လက်ချက်ရှိတာတို့ကတော့ဆက်လုပ်နေမှာပဲနော်။ကျွန်တော်တို့ဘက်မှာလည်းဒီအရာနဲ့ပတ်သက်ပြီးတော့စာချုပ်တွေလက်မှတ်ထိုးထား NLD အစိုးရလက်ထက်ကလေးကထိုးထားပြီးသားရှိရယ်။ကျန်လို့ဖို့ကိစ္စကဒီဇမားကြီးတွေကသူတို့အဲ့ဒီငိုရည်ရထားတဲ့လုပ်ငန်းတွေဆက်လုပ်ဖို့ကိစ္စကတရုတ်ဘက်အနေနဲ့ဆိုရင်တော့အခုကဒီရင်းမှာပေါ့နော်လုံလုံရေးရသိပြီးတော့ဒီအမခံခြင်းမရှိသေးတဲ့အောင်မှာသူတို့ကတော့နည်းနည်းစုတ်ထိုင်းနေတာပေါ့ဥဝနမောင်ကြီးနဲ့တွေ့တဲ့အချိန်မှာလဲသူကနိုင်ငံရဲ့လုံလုံရေးအခြေအနေပေါ့နော်လုံနိုင်အောင်အမခံနိုင်တဲ့ကိစ္စတွေနောက်နိုင်ငံရေးအရာပြည်နယ်မှဒါတွေဟိုဖြစ်နေသေးတဲ့အာမျိုးသူနေခဲ့တယ်လို့ကျွန်တော်တို့သိလိုက်ရတယ်လေလုံလုံမှုမရှိဘဲနဲ့တော့သူတို့လုပ်ငန်းတွေကလာပါအောင်လေလို့ကျွန်တော်ကတော့မယူဆဘူ
းလက်ရှိမှာတရုတ်ဘက်ကမြန်မာပြည်ရဲ့လုံခြုံရေးအပအဝင်နိုင်ငံတကာရဲ့ဖိအားတွေကြောင့်သူ့ရဲ့ယင်းနှိမ့်နှုံနှံမှုတွေကိုစောင့်ကြည့်နေပေမဲ့လည်းနှစ်နိုင်ငံသဘောတူညီမှုရထားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဆက်လုပ်လိမ့်မယ်လို့ဦးရဲထွန်းကပြောပါတယ်တရုတ်တမရရှီကျင်းပင်ဟာ2020ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးစီးပွားရေးသဘောတူညီချက်33ခုကိုမြန်မာအစိုးရနဲ့လက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအထက်မှာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်အကြားမြန်မာစီးပွားရေးစင်ကြံ CMEC ရဲ့မူပေါင်းအောက်ကနေဒေသနာအဆင့်ပူးပေါင်းဆောင်ရွက်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။ကက်ယောဂါနဲ့ကမ္ဘာနိုင်ငံရေးမတည်ငြိမ်မှုတွေကြားတရုတ်အစိုးရကရဝန်းနဲ့ပိုလန်မှ BRI စီမံကိန်းကိုဆက်ပြီးအကောင့်ထည့်ဖွင့်နေပုံရတယ်လို့လိမ့်လာသူတွေကခန့်မှန်းပါတယ်။လက်ရှိပြည်ရင်းကပြိပခအခြေအနေတွေကလည်းတရုတ်မြန်မာပို့ပြီးနှီးစပ်အောင်တွန်းပို့နေတဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာဆက်ဆံရေးပညာရှင်ဒေါက်တာရှင်မျိုးသူကပြောပါတယ်
။ဘောနော်နိုင်ငံပေါ်မှာဒီလိုမျိုးဆန့်ကျင်ရှိနေမှာသူကဟို rely လုပ်ရမယ့် partner လုပ်ရမယ့်ပုံထောင်ချမှာပဲ။ရှားတဲ့အခါကျလို့ရှိရင်ဟိုဒီ international interest ကိုလိုချင်တဲ့အခါကျလို့ရှိရင် sacrifice လုပ်ရဟိုဒီချုံမလာတဲ့ကိစ္စတွေရှိတာပေါ့နော်။အဲ့ခါကျတော့သူမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါအရင်းချင်းနိုင်ငံလည်းဖြစ်တယ်အဲဒါကယထာနယ်နဲ့ပတ်သက်တာလို့ရှင်ရင်ဒီယထာတွဲပုံမှာပါပါလာမယ်ဆိုရဲဆိုတော့ခုအရင်ကမြန်မာနိုင်ငံကဒီကိစ္စနဲ့ပတ်သက်လို့ရှင်အရန်တတိထားတယ်ဒီဥစားလေးဒါပေမဲ့လက်ရှိနိုင်ငံရေးစီရင်နေပတ်သက်လို့ရှင်ဟိုမြန်မာနိုင်ငံကိုတရုတ်ကိုပို့ပြီးတွန်းပို့တယ်လို့ဖြစ်နေတာပေါ့နော်ကျွန်မမြင်တာတော့လေဟိုကျွန်တော်တို့ foreign direct investment မှာကြီးနေဆိုလို့ရှင်ဒီဒီကအများဆုံးပြီးရကြတော့ဒီဒီနိုင်ငံတကာအတိုင်းဝိုင်းမှာဟိုပေါ့နော်မြန်မာနိုင်ငံရဲ့တည်ချက်ကိုကိုအကြဝေးပြီးနိုင်လာပြီးနေတာလေဒီလိုမျိုးလာရှာလို့ရှိနေတဲ့အခါကျတော့ဒီဘက်မှာမြန်မာနိုင်ငံကလည်းရောင်းမဲ့ဖြစ်နေတာပေါ့နော်
တ တရုတ်ချုပ်ခြင်းကနေပထမဦးဆုံးထွက်လာတဲ့ရထားပေါ်မှာစက်ပစ္စည်းလျှက်စစ်ပစ္စည်းနဲ့စံကဲအပူပစ္စည်းတွေတည်လာပြီးဒီပစ္စည်းတွေဟာမန္တလေးကို15ရက်အကြာမှာရောက်လိမ့်မယ်လို့တရုတ်တန်ရုံရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါကပုံမှန်ကုန်သွယ်ရေးထက်ကုန်ကျစရိတ်20ရာခိုင်နှုန်းရောချနိုင်မယ်လို့တရုတ်ဘက်ကခန့်မှန်းထားပါတယ်။ကိုဗစ်ကြောင့်ကမ္ဘာစီးပွားရေးအားနည်းနေတဲ့အချိန်မှာမဲခေါင်ဒေသတွေမှာစီးပွားရေးတိုးတက်မှုကိုလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။တရုတ်နိုင်ငံနဲ့မဲခေါင်မြစ်တစ်လျှောက်မှာရှိတဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ထိုင်း၊ဗီယက်နမ်စတဲ့9နိုင်ငံကြားကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာဘီလီယံ400အထိရှိခဲ့တယ်လို့ဧပြီလ9ရက်မှာလုတ်တဲ့2022လန်ချန်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးဖွံ့ဖွဲအခမ်းအနားမှာတရုတ်အာဏာပိုင်တွေကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။